အမေရိကန်ပြည်ထောင်စုမှနိုဝင်ဘာလ8ရက်အင်္ဂါနေ့အစိုးရတပ်တန်းဝဲကာလရွေးကောက်ပွဲတွေမတိုင်ခင်ကြိုတင်မဲပေးသူအရေးအတွက်က35သန်းကျော်နေပါပြီ။တမရဂျိုးပိုင်နဲ့အစိုးရရဲ့၄နှစ်တပ်တန်းတဝက်မှကျင်းပမဲ့ရွေးကောက်ပွဲမှာလွတ်တော်နှစ်ရက်စလုံးကိုထိန်းချုပ်နိုင်တဲ့အထိအနိုင်ရလိမ့်မယ်လို့လည်းအတိုက်ခံ Republican တွေကမျှော်လင့်နေကြပါတယ်။ကြိုတင်မဲပေးတဲ့အလေးအထအားကောင်းလာတဲ့နေရာမှာအရင်တမရဘာရက်အိုဘားမားလက်ထက် 2014 ခုနှစ်နဲ့သမရဟောင်းဒေါ်နယ်ထရန့်လက်ထက် 2018 ခုနှစ်ထက်ကတောင်မှပိုပြီးများကြောင်းလဲအမေရိကန်ရွေးကောက်ပွဲကြီးကြပ်ရေးအဖွဲ့ကပြောပါတယ်သမရဟောင်းထရန့်ကိုသမရဘိုင်ဒင်အနိုင်ရလိုက်တဲ့2020ရွေးကောက်ပွဲမတိုင်ခင်မှာပဲကိုဗစ်ကာယောဂါကြောင့်မဲယုံတွေမှာလူကိုယ်တိုင်မဲပေးရမှာစိုးရိမ်တာကြောင့်ကြိုတင်မဲပေးနိုင်အောင်စီမင်းစည်းကမ်းတွေကိုရှော့ချပေးထားပါတယ်အင်္ဂါနေ့တက်တန်းဝဲရွေးကောက်ပွဲမှာတော့အောက်လွတ်တော်အမတ်စုစုပေါင်း435နေရာနဲ့အထက်လွတ်တော်ကလစ်လက်နေတဲ့အမတ်35နေရာကိုရွေးချယ်ကြမှာဖြစ်ပါတယ်။2021ခုနှစ်နစ်ဆန်ပိုင်းကအစလွတ်တော်နေရာစလုံးမှာဒီမိုကရက်တွေကအနည်းငယ်အသာနဲ့ထိန်းထားတာကြောင့်သမ္မတဘိုင်ဒင်အတွက်ဥပဒေပြူရေးမှာအသာစီးရနိုင်ခဲ့ပါတယ်ခင်ဗျာ။